တရုတ်နိုင်ငံသားတွေအများပြားဝင်ထွက်သွားလာနေတဲ့ထိုင်းမြန်မာနယ်စပ်မှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်မပွားအောင်ကာကွယ်ဆိုင်ရာစစ်ဆေးမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်နေတယ်လို့ဒေတာတာဝန်ရှိသူတွေကပြောပါတယ်။မြောက်ရီခရိုင်တဲကနယ်စပ်လောင်းကစားဝိုင်းနေရှိနေတဲ့ရွှေကုတ်ကူဒေတာမှာတော့ရောဂါကာကွယ်ဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်အောင်တင်နန်းတွေပေးဖို့လုပ်နေတယ်လို့ဆိုပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ၈ယောက်မြောက်ရှိသွားပြီဆိုတာထိုင်းအစိုးရကအတည်ပြုခဲ့ပြီးတရုတ်နိုင်ငံသားများအများပြားသွားလာနေတဲ့နယ်စပ်တွေမှာတာမိုစကန်အင်ဖာရက်ကင်မရာတွေကိုသုံးပြီးအပူချိန်ရှိမရှိနဲ့ကိုရိုနာဗိုင်းရပ်စ်ပိုးရောဂါရှိသူတွေပါလာမှာကိုစိုးရိမ်လာကြစစ်ဆေးမှုတွေလုပ်နေတာပါတရုတ်နိုင်ငံသားများတရားဝင်ကောတရားမဝင်ပါဝင်ထွက်နေတဲ့ကရင်ပြည်နယ်မြဝတီခရိုင်ဘက်မှာတော့တရုတ်နှစ်တစ်ကူအပြီးဝင်လာမဲ့ကဘာလက်ခီးသွားများအတွက်ကျမ်းမာရေးစစ်ဆေးမှုတွေကိုပုံမှန်စစ်ဆေးပြီးလှုပ်ဆောင်နေတဲ့အကြောင်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
ဘကူကကျွန်တော်တို့ကလူတိုင်းကိုလေအဝင်လူတိုင်းကိုတော့တెంပရေချာတိုင်းတာပေါ့မှာအဲဒီကတော့တెంပရေချာရှိတဲ့လူဆိုရင်တော့စောင့်ကြည့်တဲ့ဟာမျိုးနဲ့ထုတ်တာပေါ့ခင်ဗျာဒီဘက်လည်းအလိုပဲကျွန်တော်တို့အလန့်လောက်ထားပါတယ်ခင်ဗျာလူတိုင်းကိုဆက်လိုက်တာပေါ့မှာအခုကတော့ပိုးသွားတော့အရင်ရက်တွေကဟိုဆက်ဆက်ရှင်းမှာဆက်တာပေါ့မှာအခုကတော့လူတိုင်းကိုတెంပရေချာတိုင်းတာပေါ့တိုင်းတဲ့ခါမှာတော့ဟိုကိုခန္ဓာကြီးမရှိအောင်တိုင်းနေနေတယ်သူတို့တెంပရေချာတိုင်းတာပေါ့ခင်ဗျာဟုတ်နှစ်ကူးပြီးရင်တော့လာနိုင်တာပေါ့အဲ့ဒါကိုမျှော်မှန်းပြီးကျွန်တော်တို့လုပ်တာပေါ့မှာအဓိကတော့နှစ်ကူးတော်နေကူပြီးသွားတဲ့အတွက်
ဟုတ်ကဲ့
ရှိတာနိုင်တဲ့အတွက်ဒီဟာကို
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုဆိုတဲ့နေရာဟာမြဝတီကနေတဆင့်တရားဝင်လာနေကြတဲ့တရုတ်နိုင်ငံသားတွေရှိသလိုတောင်ရင်မြစ်ပေါ်မှာရှိနေတဲ့မြစ်စိတ်တွေကနေခလီတွေနဲ့ကူးနေကြတဲ့တရုတ်နိုင်ငံသားတွေလည်းအများအပြားရှိနေတာပါအဲ့ဒီနေရာတွေဟာကရင်နယ်ကြားဆောင်တက်ထိမ့်ထုတ်တဲ့နယ်မြေဖြစ်ပြီးကာစီနိုလောင်းကစားရုံတွေနဲ့စီကားနေပါတယ်ရွှေကုတ်ကိုရဲ့မျက်နှာချင်းဆိုင်ထိုင်းတက်ချမ်းမှာတော့ထိုင်းအစိုးရကဇန်နဝါရီလ29ရက်နေ့ကနေစတင်ပြီးအင်ဖာရက်ကင်မရာတွေကိုသုံးပြီးနယ်စပ်မြစ်ကိုကူးနေတဲ့သူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေလုပ်နေပါတယ်မြန်မာနိုင်ငံကရင်ပြည်နယ်တဲကရွှေကုတ်ကိုဘက်မှာတော့ကျန်းမာရေးစစ်ဆေးဖို့အတွက်ပြင်ဆင်မှုတွေလုပ်နေတယ်လို့ပဲဦးတည်ဆောင်ကပြောပြပါတယ
်ရွှေကုတ်ကတော့ဒီလိုမှရွှေကုတ်ကတော့ဘာလို့မလဲဆိုတော့ကျန်းမာရေးကနေပြီးတော့ training ပေးမယ်မှာ
ဟုတ်
training ပေးပြီးတော့နေ့တိုင်းတော့သူကကျန်းမာရေးကကျေးရွာလို့မတော်နိုင်ဘူးပေါ့ဒီသားမှရှိရအောင်ဟု
တ်ကဲ့
ဒီသားမှရှိတဲ့သူတိုင်း training ပေးမယ်ပေးပြီးတော့ဟိုကိုသူတို့လည်းအားလုံးကိုဆက်ပါပါခင်ဗျာသူကဆက်တော့ဟိုကျွန်တော်ဒီဘက်နဲ့တော့မတူဘူးပေါ့သူကတော့ဒီ championship ရှင်းအဝင်မခံဘူးပေါ့မှာတစ်ချိန်ချင်းလည်းသူကခိုင်ကောင်းခင်ဗျာဟုတ
်ဟုတ်
ဘူးမခံအောင်အကုန်လုံးတော့ပိတ်ထားပြီးမှာပိတ်ထားပြီးတော့သူတို့ပူလာမယ်ဆိုရင်လည်းသူတို့ free count တိုင်းမှာပေါ့မှာဟုတ်တစ်နေရာလောက်မထိုင်ပြီးတော့လုပ်ဖို့တော့ပြီးနေတဲ့သူတို့လည်းလုပ်နေသူအဲ့တော့ဒီကနေ training ပေးမှာကျွန်တော်တို့ကတော့ကျန်းမာရေးအတွက်ရှင်းနေတာဖြစ်ပြီး
ထိုင်းမြန်မာလာအိုနယ်စပ်ချင်းထိစပ်နေတဲ့ရွှေတိရိကန်ဒေသဘက်မှာတော့ထိုင်းနဲ့မြန်မာနိုင်ငံဘက်ကလာတဲ့ကဘာလက်ခီးသွွားတွေမလာနိုင်ဖို့အတွက်လာအိုနိုင်ငံဘက်ကနယ်စပ်ကိုဒီကနေ့ပဲပိတ်ပင်လိုက်ပါတယ်။လာအိုနိုင်ငံကအကြောင်းပြချက်ကတော့တရုတ်နိုင်ငံဝူဟန်မြို့ကကိုရိုနာဗိုင်းရပ်စ်အခြေအနေဆိုးဝါးနေတာကြောင့်ကဘာလက်ခီးသွွားများအများပြားသွားလာနေတဲ့နယ်စပ်ကိုယာယီပိတ်လိုက်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုထားတဲ့နိုင်ငံတွေထဲမှာထိုင်းနိုင်ငံဟာတရုတ်နိုင်ငံပြီးရင်ဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်နေတာကြောင့်နယ်စပ်မြို့ကမဲဆောက်လေစိတ်နဲ့ချစ်ကြည်ရတဲ့ဒါနယ်စပ်လေဂိတ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပါလာမှာကိုစိုးရိမ်ပြီးစစ်ဆေးမှုတွေကိုအလေးထားပြီးလှုပ်ဆောင်နေပါတယ်ရှင်